ရှမ်းပြည်နယ်ကိုရောက်ရှိနေတဲ့NLD ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ကချင်တိုင်းဒေသကြီးအရွယ်ကြီးကယန်မြူသားပါတီနဲ့တရားစီတွေ့ဆုံပြီးဒီမိုကရေစီရဲ့ဖက်ဒရယ်ရဲ့ငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာတော့ SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီ၃ပါတီနဲ့တွေ့ဆုံပွဲရှိတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ ရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်ညိုဦးဆောင်တဲ့NLD ကိုယ်စားလှယ်အဖွဲ့ဟာ၂၀၂၀ရွေးကောက်ပွဲမှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဖြစ်ရွေးကောက်ခံရတဲ့တတိပုဂ္ဂလကိုယ်စားလှယ်ကချင်တိုင်းဒေသကြီးအရွယ်ကြီးဦးစုံတောင်နဲ့ကယန်မြို့သားပါတီကရွေးကောက်ခံကယန်တိုင်းဒေသကြီးအရွယ်ကြီးဦးတင်နုအပါအဝင်ကိုယ်စားလှယ်အဖွဲ့တို့နဲ့ရှမ်းပြည်နယ် NLD ပါတီရုံးမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာကချင်တိုင်းဒေသကြီးအရွယ်ကြီးကအဓိကဆွေးနွေးတဲ့အချက်တွေကိုNLD ကိုယ်စားလှယ်အဖွဲ့ဝင်
ဦးအင်ထုံခါနော်ဆန်ကဗီအိုအေကိုအခုလိုပြောပါတယ်အဲရေရဝန်ကြီးကတော့အဲ့ဒီပါတီပေါ်ကောမဒီမျိုးစပ်တဲ့ဒါဒီကိုကတော့ဒါဒီကိုလည်းအောင်မြင်အောင်လေသူ့အနေနဲ့လေဒါပါဝင်ပြီးမှသူကြီးဆောင်ရွက်မယ်ဆိုရက်ဒါဒီပါသူကပြီးတာတော့ဒါဒီနောက်ငင်းချမ်းရေးကိစ္စငင်းချမ်းရေးကိုပေါ်ဆောင်ပေးဖို့လူတွေအခုအနည်းခွန်ချီတော့ငါတို့ဒီတွင်းကိုချစ်နေတယ်နော်အခုဒီငင်းချမ်းနိုင်သူကအဲ့ဒါ
င်ပါတီကလည်းသူတို့ရဲ့ကျန်းသူမျိုးတွေရဲ့ဖြစ်ခင်တဲ့ဆန္ဒပြီးပေါ့နော်သူတို့ရှမ်းပြည်ရဲ့ဆရာပြည်နယ်ရဲ့ကရင်ပြည်နယ်ဘက်ကသူတို့လူဦးရေသုံးသိန်းကျော်ရှိတယ်ပေါ့အဲ့တော့အားရနေသူတို့ကတကယ်တမ်းကျန်းဖြစ်ရသားနဲ့လေဒီမှာမပုံပြင်အရာတော့ဒီမှာကရင်ဖြစ်သွားတာတို့ကြားဖြစ်သွားတာတို့ဗမာဖြစ်သွားတာတို့ဟာမျိုးတွေအများကြီးရှိတယ်တဲ့အဲ့ဒါကြောင့်အမျိုးတွေကိုပြန်ပြန်ပြီးဖြစ်ပြနေအမီနာမအမှန်ပေါ့ကွာအဲ့လိုမျိုးတွေဖြစ်ဖြစ်ပြနေဆိုတဲ့သဘောကြီးသူတို့ပြောပြပါတယ
်ကရင်အမျိုးသားပါတီကလည်းဒီမိုကရေစီဖက်ဒရယ်နဲ့ငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းပြောပါတယ်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ဆွေးနွေးမဲ့အလားအလာကိုလည်းဦးအင်ထုံခါတော်ဆန်က
မရက်ကျန်ကလည်းကျွန်တော်တို့ SNLD နဲ့ဆွေးပူရတဲ့အစီအစဉ်ရှိပါတယ်။အဲနေရာကြီးဆွေးပူဟာအဲ့ဒါတစ်ချက်လေးပဲ။တစ်ချက်လေးပဲဆက်ဆံတော့မင်းမင်းလေးပဲ။ဟောရကန်တို့ဆွေးနွေးအဲ2005ရကန်တို့ထားလိုက်တော့နော်95ရကန်တို့ကဆွေးပူဟာညာနေတဲ့အနေအထားဖြစ်ပါတယ်။
NLD နဲ့ SNLD နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်ရာပါတီရုံးတွေမှာမဟုတ်ပဲတတိယနေရာတစ်ခုမှာတွဲဆုံဖို့ညှိနှိုင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုတွဲဆုံမှာနဲ့ပတ်သက်ပြီး SNLD ပါတီဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရှမ်းပြည်နယ်ကလာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝါမျိုးသားပါတီတို့ကလည်းမနက်ဖြန်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံဖို့ဒီကနေ့ညနေမှာတောင်ကြီးကိုရောက်ရှိမှာဖြစ်ကြောင်းနဲ့တွဲဆုံမဲ့နေရာနဲ့အချိန်တော့သတ်မှတ်ထားတာမရှိသေးကြောင်းလာဟုနဲ့ဝါပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဗိုလ်တူးနေကတော့ NLD ပါတီကိုယ်စားလှယ်အဖွဲ့ဟာတအန်းပလောင်အမျိုးသားပါတီပို့အမျိုးသားအဖွဲ့ချုပ်ပါတီတို့နဲ့တွဲဆုံဆွေးနွေးခဲ့ပါတယ်ဒီတွဲဆုံပွဲမှာအဓိကဆွေးနွေးတာတွေကိုတော့တအန်းပလောင်အမျိုးသားပါတီအတွင်ရင်မှုမိုင်အုံးခိုင်ကအခုလိုပြောပါတယ
်ဟုတ်အဲဒီဥဆောင်ဖွဲ့စည်းတော့မဲ့မြေသားမြေရဆိုတာဆိုနေသားပါရောနောက်တစ်ခုတခါဒီဒီမိုကရေစီနဲ့ဆက်ရပြီးတော့ဆိုအရေးဆောင်ရည်နေရာပါရောကျွန်တော်တိုင်းသားပါတီရဲ့အနေနဲ့တိုင်းသားအနေနဲ့ဘယ်အခန့်ကဏ္ဍဘယ်လိုနေရာမျိုးမှာဘယ်လိုပါဝင်ရမလဲဘယ်လိုပူးပေါင်းရမလဲဆိုတာကိုလည်းကျွန်တော်အရှင်းသိချင်တယ်အဲဒါကိစ္စကိုလည်းကျွန်တော်ရှင်းပြပါတယ်အဲ့တော့ NLD ရဲ့နေမှာကျွန်တော်တို့ဆိုင်းနာပါတီရဲ့အပေါ်မှာသာရှိတဲ့သဘောထားမျိုးပေါ့လေဒီလိုရှိတယ်လေဒီလိုသာရှိတယ်ဆိုတော့ပွားတာကိုလည်းကျွန်တော်အပုပ်ပုပ်နေနေမတင်တာမြင်တာခြားပြရှင်းနေတူတယ်ဒီလိုရှင်းနေပါလေ
အခြားအချက်တွေကတော့ပြည်ရင်းငြိမ်းချမ်းရေးဆစ်ဆောင်ဒုက္ခတဲ့ရေးအရက်ပက်ဆစ်ပက်ဆက်ဆံရေးကိုပုံမကောင်းမွန်စေရေးပြည်နယ်နဲ့ပြည်ထောင်စုအစိုးရအဖွဲ့မှတိုင်းရင်းသားပါတီတွေပါဝင်နိုင်ရေးစတဲ့အချက်တွေဆွေးနွေးခဲ့ကြောင်းပြောပါတယ်NLD ကိုယ်စားလှယ်အဖွဲ့ဟာဒီဆွေးနွေးချက်တွေကိုစုစည်းပြီးပါတီဗဟိုကိုဆက်လက်တင်ပြမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ပို့အမျိုးသားအဖွဲ့ချုပ်ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။2020ခုနှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီကိုဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်။ကချင်ပြည်နယ်မှာရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူပါတီနဲ့ဆွေးနွေးတာရှိခဲ့ပေမဲ့မွန်နဲ့ကြားပြည်နယ်မှာတော့တွဲဆုံဆွေးနွေးမဲ့နေရာမညီနိုင်နိုင်တာကြောင့်မွန်ညီညွတ်ရေးပါတီကြားပြည်နယ်ဒီမိုကရက်တစ်ပါတီတို့နဲ့မဆွေးနွေးနိုင်ခဲ့ပါဘူးကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်